မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ6ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ1925ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တင်းလာနေညနေပိုင်းစီစဉ်တွေကိုကျမမြသည်စင်အောင်ကတာဝန်တင်ဆက်သွားမှာပါ
ကျမသင်ကြီးထိုက်ပါရှင်အင်ဒိုနီးရှားနိုင်ငံလွန်ဘုတ်ကျွန်းမှာအင်အားပြင်းငလင်ကြောင့်လူပေါင်း90ကျော်သေဆုံးရပြီးဘေးလွတ်ရာရွှေ့ပြောင်းပေးနေရဆဲဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းတစ်ခုအပေါ်ရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်ရဲ့အစီအစဉ်ကိုလူခွင့်ရေလှုပ်ရှားမှုအဖွဲ့တစ်ခုကကန့်ကွက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာမှာတော့ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု230ပြည့်အထိမ်းအမှတ်အတွက်အကျိုးနိုင်ငံရေးဆွေးနွေးပွဲတွေရန်ကုန်တက္ကသိုလ်အတွင်းမှာစတင်ကျင်းပနေပါတယ
်ရေစုံတင်ကန်းစွာလို့ပြောမယ်ဆိုရင်တော့ညီညွတ်မှုပဲညီညွတ်မှုမရှိခဲ့တဲ့အတွက်ရှစ်လေးလုံးတုန်းကလည်းပြည်သူလူထုရဲ့မျှော်လင့်ချက်တွေအခေါက်ထဲမှာဖော်နိုင်ခဲ့ဘူး
လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်း88မျိုးဆက်ចောင်းသားកောင်းဆောင်ကိုသက်ထွန်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ရမှာကတော့စစ်တပ်ကိုအကြီးညိုပြက်စီတဲ့ဆိုတဲ့အသေးဖြတ်မှုပုံမှန်နဲ့တရားစွဲဆိုထားတဲ့ကချင်ကောင်းဆောင်၃ဦးအမှုနောက်ဆုံးအခြေအနေတမရနီကိုလတ်မာဒူရိုမိကွန်းပြောကြားနေတော့ drone အဝေးထင်းရင်နဲ့တိုက်ခိုက်ခဲ့တဲ့ကိစ္စ American ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုစူးစီးတင်ပြပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ငင်ထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံလွန်ဘုတ်ကျွန်းမှာအနည်းဆုံးလူပေါင်း98ယောက်သေဆုံးခဲ့ရပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အင်အားပြင်းငလင်လှုပ်ခဲ့ပြီးနောက်ကျယ်ဖြစ်တဲ့ဒီကနေ့မှာတော့အပန်းဖြေကျွန်းမှာရှိတဲ့နိုင်ငံသားခီးသွွား1000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းမှုတွေစတင်လှုပ်ဆောင်နေပါတယ်။အမေရိကန်ဘူမိပေဒါလေ့လာရေးဌာနရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ချက်အရပြင်အား 6.9 ရှိတဲ့ငရင်ကလွန်ဘော့ကျွန်းမြောက်ပိုင်းမြေအောက် 10.5 ကီလိုမီတာအနက်မိနစ်တနည်းခုနေနေကလှုပ်ခတ်ခဲ့တာဖြစ်ပြီးဆူနာမီရေလိုင်းတွေတောင်တက်လာနိုင်တယ်ဆိုတဲ့သတိပေးချက်တချို့ခဏတာယာယီထုတ်ပြန်ခဲ့ရပါတယ်။ငရင်ကြောင့်အနီးအနားကဂီလီကျွန်းအပြင်ဘာလီကျွန်းဆမ်ဘာဝါကျွန်းနဲ့အရှိချာဘာကျွန်းကတချို့နေရာတွေအထိပါရိုက်ခတ်မှုတွေရှိခဲ့ပါတယ်။လက်တလောဘေးလွတ်ရာရွှေ့ပြောင်းမှုတွေကိုတော့လွန်ဘုတ်ကျွန်းအနီးကဂီလီအပတ်ပြေကျွန်းစုငယ်လေး၃ခုမှာအဓိကလှုပ်ဆောင်နေပါတယ်။ဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲကမ်းခြေငယ်လေးတွေမှာရှိနေတဲ့နိုင်ငံသားခီးသွွားတွေဟာအနည်းအနားကပိုကြီးတဲ့လမ်ဘုတ်ကျွန်းရှိရာကိုလှေငယ်တွေနဲ့ရွှေ့ပြောင်းမှုအတွက်တန်းစီဆောင်ဆိုင်နေကြပါတယ်။အင်ဒိုနီးရှားဂါရူတာလေကြောင်းလိုင်းကလည်းနေရာကထွက်ခွာဖို့ကြိုးစားကြတဲ့ခီးသွွားတွေရဲ့သွာလာရေးကူညီပေးနိုင်ဖို့လမ်ဘုတ်ကျွန်းကနေလင်းရင်ခီးစင်တွေကိုပုံမှန်ပြေးဆွဲတာထက်ပိုပြီးတော့ပြန်တန်းပေးနေတယ်လို့ပြောပါတယ်။ထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့တဲ့လမ်ဘုတ်ကျွန်းမြောက်ပိုင်းမှာတည်ဆုံသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအများဆုံးရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသဘာဝဘေးအန္တရာယ်ရောပါရေးဆိုင်ရာအေဂျင်စီပြောခွင့်ရကပြောပါတယ်။တည်ဆုံသူတွေထဲမှာတော့နိုင်ငံခြားသားတဦးမှမပါတဲ့အကြောင်းနဲ့တည်ဆုံသူအရေအတွက်ကတိုးလာနိုင်ကြောင်းလည်းသူကပြောပါတယ်ရှင်
။အီရန်ပေါ်ပိတ်ဆို့တံခတ်မှုတွေပြန်လည်ချမှတ်ဖို့အမေရိကန်ကပြင်ဆင်နေပြီဖြစ်သလိုအီရန်အစိုးရအနေနဲ့ပုံမှန်တိုင်းပြည်တစ်ခုလိုပြုမူနေထိုင်တာမျိုးစတင်လှုပ်ဆောင်တင်ပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်။အီရန်ပြည်သူတွေကိုယ်တိုင်ကသူတို့ရဲ့အစိုးရကိုမနှစ်သက်တဲ့အခြေအနေဖြစ်ပြီးအီရန်အစိုးရခေါင်းဆောင်မှုပိုင်းနဲ့ပတ်သက်လို့လူမှုအသံတွေခိုင်မာအားကောင်းလာတာကိုလိုလားတယ်ဆိုတာကိုလည်းသမ္မတထရမ့်ကရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အင်္ဂါနေ့မှာစတင်အကြုံးဝင်မဲ့အီရန်ပေါ်တံခတ်အရေးယူမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီကနေ့တနင်္လာနေ့မှာအင်ဗီဒေါ်ကနေထုတ်ပြန်သွားမယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။အရေးယူမှုတွေထဲမှာအီရန်ရဲ့မော်တော်ကားထုတ်လုပ်ငန်းရွှေကြောင်မီးသွေးနဲ့တံတမိလုပ်ငန်းတွေအပါအဝင်အီရန်ရဲ့စီးပွားရေးလုပ်ငန်းအတော်များများအပေါ်တံခတ်အရေးယူတာတွေပါဝင်နိုင်ပါတယ်။အီရန်ဆိုရအနေနဲ့အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကနေလေရင်ဝယ်ယူတာတွေအမေရိကန်ဒေါ်လာငွေဝယ်ယူတာတွေကိုလည်းဆက်ပြီးတော့ခွင့်ပြုတော့မှာမဟုတ်ပါဘူး။ဒီလိုလုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုရှော့ချရဆိုင်တာတွေကိုလှုပ်ဖို့ရက်90ကျိုးတင်အတိပေးထားပေးခဲ့တာဖြစ်ပြီးဒီနေ့တလနေ့မှာအဲ့ဒီအချိန်သတ်မှတ်ချက်ကုံဆုံးတာဖြစ်ပါတယ်။အီရန်ရဲ့စွမ်းအင်ဆိုင်ရာပို့ကုန်တွေပေါ့တန်ခတ်ရေးယူမှုတွေကတော့နိုမာလာမှာပြန်လည်ချမှတ်ဖို့ရှိနေပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကထင်ရှားတဲ့ဓပုံဆရာရှာဟီဒူအလမ်ကိုကျောင်းသားဆန္ဒပြပွဲနဲ့ပတ်သက်ပြီးသူ့ရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးသားချက်တွေနောက်မီဒီယာတွေမှာပြောဆိုချက်တွေကြောင့်ဒီကနေ့ရဲကဖမ်းပါတယ်။ ရန်ရဲ့ကင်းရှင်ရေးဥပဒေတွေကိုပို့ပြီးတော့တင်းကျပ်ဖို့ကျောင်းတွင်အနီလမ်းသွားလမ်းလာတွေပို့ပြီးဘေးကင်းလုံခြုံမှုရှိအောင်ကာကွယ်ဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာတောင်းဆိုဆန္ဒပြနေကြတာပါဒီကနေ့တနင်္လာနေ့အစောပိုင်းမှာအလံကိုရဲစခန်းကိုခေါ်ဆောင်ထားပြီးမီဒီယာတွေမှာလှုပ်ကြံပြောဆိုချက်တွေနဲ့ပတ်သက်လို့စတင်စစ်ဆေးနေပြီလို့ရဲတပ်ဖွဲ့ မနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာရဲဝဲရဲတပ်ဖွဲ့ဝင်အနည်းဆုံး30လောက်ကအလံငုတ်သူ့အိမ်ကနေခေါ်ဆောင်သွားခဲ့တာပါရင်စီကံဥပဒေတွေပို့ပြီးတော့ကောင်းမွန်ရေးလမ်းသာလွမ်းလာတွေဘေးကင်းစေရေးအတွက်ကျောင်းသားတွေရဲ့တောင်းဆိုဆန္ဒပြတဲ့ရှေ့ရမြောင်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့မှာတော့ရဲတွေနဲ့ကျောင်းသားတွေထိတ်တိုက်တွေ့ခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့ညပိုင်းမှာလည်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တပ်အမတ်ကြီးမာစီယာဘာနီကာစီးနှင်းလိုက်ပါလာတဲ့ကားကိုလက်နက်ကင်တစုကတိုက်ခိုက်ခဲ့ကြပြီးမဲ့ဘယ်သူမှတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးရဲတွေကမျက်ရည်ပုံးနေနံပါတ်တုပ်တွေနဲ့ဆနပ်ပြပွဲကိုဖြိုခွဲခဲ့ပြီးဆနပ်ပြသူတွေကချောက်ခဲတွေနဲ့ပြန်ပစ်ကြပါတယ်ကျောင်းသားတွေကိုရဲတွေကရာဘာချီတွေနဲ့ပစ်ခတ်တယ်လို့မျက်မြင်တွေ့သူတွေကပြောပြီးမဲ့ရဲတပ်ဖွဲ့ဘက်ကတော့ဒါကိုညှင်းဆိုလိုက်ပါတယ်ရှင်
အလန်နီသမုဒ္ဒရာမြောက်ပိုင်းမှာတရုတ်စစ်တပ်သင်္ဘောတွေကင်းလည်နေပြီးရုရှားရင်ကုန်သင်္ဘောတွေလည်းအဲ့နေရာမှာပဲသွာလာလှုပ်ရှားနေတာဟာဆိုရင်စစ်အခင်းနောက်ပိုင်းမရှိဘူးတဲ့အခြေအနေမျိုးဖြစ်တယ်လို့အမေရိကန်ထိပ်တန်းရေးတဲ့ဗိုလ်ချုပ်ကြီးက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်အလန်နိတ်သမုဒ္ဒရာမြောက်ပိုင်းမှာတရုတ်စစ်တပ်တည်ရှိမှုဟာဆိုရင်ပုံစံသစ်ဖြစ်တယ်လို့လည်းရေရက်စစ်စင်ကြီးကရေရက်ဗိုလ်ချုပ်ကြီးဂျွန်ရစ်ချစ်ဆန်ကပြောပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာတော့ဒါမျိုးပုံစံမတွေ့ဘူးလို့ရေရက်ဗိုလ်ချုပ်ကြီးရစ်ချစ်ဆန်ကပြောပါတယ်တရုတ်ရေတပ်ဟာတရုတ်အစိုးရအလို့ရှိတဲ့ဘယ်ဒေသကိုမဆိုစစ်စင်လုပ်ဖို့စွမ်းရည်ပြည့်ပြည့်နဲ့အစဉ်သက်ရှိနေတဲ့ကမ္ဘာထိပ်တန်းစည်းဝင်ဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးရစ်ချစ်ဆန်ကပြောပါတယ်အမေရိကန်တို့အတွက်တရုတ်ဟာရေတပ်ချင်းချောက်မှုအထိရှင်ပြိုင်လာတဲ့အနေထားလို့လည်း VOA ကိုပြောပါတယ်ဒါပေမဲ့လည်းအမေရိကန်အရှိပကံရူရန်ဒီအနီတရုတ်တို့ရဲ့လှုပ်ရှားမှုတွေကရုရှားသင်္ဘောတွေရဲ့သမုဒ္ဒရာကျမ်းမြေမှာပုံရှုကွယ်ရှုလှုပ်ရှားမှုတွေလောက်တော့ချင်းချောက်မှုမရှိနိုင်ပါဘူးအတ္တလန္တိသမုဒ္ဒရာမြောက်ပိုင်းမှာရုရှားရင်ငုံသင်္ဘောတွေလှုပ်ရှားမှုအနည်းငယ်ပိုတိုးလာတဲ့ပုံမြောက်အမေရိကကနေဥရောပတလွာမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့နေတိုးမဟာမိတ်တွေကြားမှာစိုးရိမ်မှုတွေလည်းပိုများလာနေပါတယ်ကမ္ဘာတိုက်ကြီးနှစ်ခုကိုဆက်သွယ်ထားတဲ့ပင်လယ်ကျမ်းမြေကကေဘယ်လိုင်းတွေကိုဖျက်ထုတ်ဖို့ဒါမှမဟုတ်လည်းကြားဖြတ်နားထောင်ဖို့အတွက်ရုရှားစိုးရွားကရင်ငုံသင်္ဘောတွေတုံးပြီးစူးစမ်းလာနိုင်တဲ့အပေါ်အမေရိကန်တာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်မြေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်လေးတစ်ခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်လည်သုံးသပ်ဖို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကတောင်းဆိုပါတယ်။ဒီရေတော်တွေမြက်တွေဖုံးနေတဲ့ဘာဆန်ချာကျွန်းလေးကဘင်္ဂလားဒေ့ရှ်နိုင်ငံမက်နာမြစ်ရဲ့နှုံးမြင့်မှုကျွန်းလေးဖြစ်ပြီးဒီကျွန်းလေးပေါ်လာတာကနှစ်ပေါင်း20တောင်မရှိသေးဘူးလို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ထုတ်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ကဒုနိုင်ငံမဟုတ်ဘူးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အတိဒုက္ခဆိုတဲ့စာမျက်နှာ68မျက်နှာပါအစီအခံစာမှာတော့မြင်းနူကျွန်းဘာဆန်ချကပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်ဒီရေမြင့်တက်လာရင်လုံးဝပျောက်ကွယ်သွားနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်ပြောင်းရွှေ့ပေးဖို့အလားအလာရှိတဲ့နေရာ6ခုကိုဖော်ထုတ်ပြထားပြီးဒီကျွန်းကတစ်ခုတည်းသောပြောင်းရွှေ့စရာနေရာမဟုတ်ဘူးလို့လည်းအခွင့်အရေးလှုပ်ရှားမှုအဖွဲ့ကထောက်ပြပါတယ်ကျွန်းပေါ်မှာဆိုရင်ပညာရေးကျန်းမာရေးဆောက်ရှောက်မှုရဖို့မရှိသလောက်ဖြစ်ပြီးအသက်မွေးဝမ်းကြောင်းအတွက်လည်းအခွင့်အရေးမရှိဘူးလို့အစိုးရခန်းစားကထောက်ပြပါတယ်။ကျွန်းကနေလွတ်လပ်စွာသွားလာခွင့်အာမခံချက်လည်းမရှိတာကြောင့်တတိတခြားဖြစ်သွားပြီးထိန်းသိမ်းရေးစခန်းလိုဖြစ်သွားမယ်လို့လည်းနယူးယောက်အခြေစိုက်အဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်မှတ်ပုံတင်ပေးပြီးကျန်းမာရေးနဲ့ပညာရေးဆောက်ရှောက်မှုအသေးချပေးနောက်အသက်မွေးဝမ်းကြောင်းအတွက်စခန်းပြင်ထွက်ခွင့်ပေးဖို့လည်းအစိုးရခန်းစားကိုပြုစုသူနဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားမှုဘေးဖရက်လစ်ကပြောပါတယ်ကျွန်းကိုဒုက္ခသည်တွေနေထိုင်ရေးအတွက်ဆောက်လုပ်ရေးအဖွဲ့တွေပြင်ဆင်နေကြပြီလို့လည်းအစိုးရခန်းစားကဖော်ပြပါတယ် မြန်မာဘက်ကတော့ထွက်ပြေးရတဲ့ဒုက္ခသည်တွေအလုံးကိုလက်တင်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဒုက္ခသည်တွေကလည်းနိုင်ငံသားဖြစ်ခွင့်အာမခံချက်အပါအဝင်ဘေးကင်းလုံခြုံမှုအာမခံမှထားနေပြန်မယ်လို့ပြောဆိုနေကြတာဖြစ်ပါတယ်ရှင်
။ American သမ္မတဒေါ်ထရမ့်ရဲ့သားကြီးDonald Trump Jr. နဲ့ရုရှားဆိုရနဲ့ဆက်နွယ်နေတဲ့ရှေ့နေတို့ကြားအတိုက်ခံဒီမိုကရက်ပါတီက Hillary Clinton နဲ့ပတ်သက်တဲ့အချက်လက်တွေရဖို့2016ခုနှစ်ကတွေ့ဆုံဆွေးနွေးပွဲဟာလုံးဝတရားဝင်သလိုဒါဟာနိုင်ငံရေးမှာလုံယုံလုံစင်တစ်ခုဖြစ်တယ်လို့သမ္မတ Trump ကတနင်္ဂနွေနေ့ကအခုခံပြောဆိုလိုက်ပါတယ်။ New York Trump Tower မှာရှိတဲ့သမ္မတရွေးကောက်ပွဲမဲဆွဲအဖွဲ့ဌာနချုပ်ကဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့ Trump ကအခုနောက်ဆုံးထုတ်ပြန်ပြောဆိုတာမှာရုရှားရှေ့နေနတာလီယာဗက်ဆော်နစ်ကာယာနဲ့သူသားတို့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်ဒီကိစ္စကိုသူကြိုတင်မသိခဲ့ရကြောင်းနဲ့ဒီတွေ့ဆုံပွဲကနေဘာရလက်ကောင်းမှလည်းမရခဲ့ဘူးဆိုပြီးသူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။လွန်ခဲ့တဲ့တနေ့လောက်တုန်းကတော့သမ္မတ Trump ကဒီတွေ့ဆုံပွဲဟာရုရှားကလေးငယ်တွေကိုမွေးစားဖို့သူသားကရှေ့နေနဲ့တွေ့ဆုံတာဖြစ်တယ်လို့လမ်းလွဲစီတဲ့ညင်ညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့သူသားကနောက်ပိုင်းဒီတွေ့ဆုံပွဲဟာ Trump မဲဆွယ်အဖွဲ့အတွက်အတိုက်ခံကလင်တန်နဲ့ပတ်သက်ပြီးတော့ရာဇဝတ်မှုမြောက်စေတဲ့အချက်လက်တစ်စုံတရာရနိုင်ဖို့ရည်ရွယ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ Trump Tower မှာဆွေးနွေးပွဲလုပ်ဖို့စီစဉ်လာတဲ့ပတ်သက်ပြီးတော့တားဖြစ်သူတရားရင်ဆိုင်ရမှာဆိုရင်လည်းအတွက်ရရှိခဲ့တဲ့အချက်လက်တွေဟာလုံးဝအတူရောက်နေတာဖြစ်တယ်ဆိုပြီး Donald Trump ကအခုရက်ပိုင်းနေ့အတွင်းပြောနေတာဖြစ်ပါတယ်။ Trump Tower မှာဆွေးနွေးပွဲလုပ်မယ်ဆိုတာကိုမလုပ်ခင်ကတည်းက Trump ကိုသူ့သားကပြောထားပြီးသားဖြစ်ကြောင်းနဲ့ Trump ရဲ့ကိုယ်ရည်ရှင်းနေဟောင်းဖြစ်သူမိုက်ကယ်ကိုဟန်ကအထူးဆောင်သစ်စီမှုရောဘတ်မိုလာကိုပြောဆိုဖို့ပြင်ဆင်နေမှာပဲထွက်မြဲညင်းချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
တင်းလာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့အကြေညာပေးခဲ့တာပါအခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုနှစ်30ပြည့်အထိမ်းအမှတ်အတွက်အကျိုးနိုင်ငံရေးဆွေးနွေးပွဲတွေရန်ကုန်တက္ကသိုလ်အတွင်းမှာစတင်ကျင်းပနေပါတယ်။နှစ်30ပြည့်မှာဒီမိုကရေစီအခွင့်အရေးတချို့ရခဲ့တာကိုတိုးတက်မှုတစ်ခုအဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းတိုင်းပြည်အခြေအနေဟာလမ်းခုလတ်မှာပဲရှိနေသေးပြီးလွန်ခဲ့တဲ့နှစ်30ကရည်မှန်းချက်တွေပြည့်မီဖို့လှုပ်ဆောင်စရာတွေအများကြီးရှိသေးတယ်လို့ပြောဆိုကြပါတယ်။ကိုစီသူကသတင်းပေးပို့ထားပါတယ်ရှင်။
ရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှုနှစ်30ပြည့်အခမ်းအနားကိုဒီကနေ့ရန်ကုန်တက္ကသိုလ်ထဲမှာကျင်းပခွင့်ရတဲ့အတွက်ဒီနေ့ဟာထူးခြားတဲ့နေ့အဖြစ်ကျောင်းသားဟောင်းတွေကသတ်မှတ်ထားကြတာပါဒီကနေ့ဩဂုတ်လ6ရက်နေ့ကစပြီးတော့ပြပွဲတွေဖျော်ဖြေပွဲတွေအပြင်88အရေးခင်းကာလကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းစတင်ကျင်းပနေပါတယ် ABSDF 20ကထဦးမျိုးဝင်းကတော့နှစ်30ပြည့်ခဲ့ပြီမဲ့ဒီမိုကရေစီရေးအတွက်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့ခုလိုပြောပါတယ်
ဒီကတော့ကျွန်တော်ရှေ့လုံးလုံးဒီတိုက်ပွဲရဒီကတောင်းဆိုကြတော့ဒီမိုကရေစီရေလူခွင့်ရေးနဲ့ကျွန်တော်ပါတီစုတီမူကစီနဲ့ထောင်ကားရေးပေါ့ဒါတွေကိုဒီနေ့ကပြည့်ပြည့်စုံပြီလားပြည့်မြောက်ပြီလားပြောဖို့ဆိုရင်တော့မပြည့်မြောက်သေးပါဘူးအဲ့ဒါပဲတရားကိုဟိုမပြည့်မြောက်သေးဆိုတာအခုချိန်ဒီမှာပြောတယ်ဆိုတော့ပါတီစုတီမူကစီစဉ်နဲ့တော့ကျွန်တော်ဖော်ဆောင်နေပါပြီရဲ့နောက်ပြီးတော့ဒီမိုကရေစီခွင့်ရေးတွေလူခွင့်ရေးတွေရောထိုင်သိတဲ့အခြေအနေလောက်ထိတော့ရရှိနေပါပြီရဲ့ဒါပေမဲ့ကျွန်တော်မြောက်မှတ်ထားတဲ့အတိုင်းဒီဒီမိုကရေစီခွင့်ရင်းနဲ့လူခွင့်ရင်းတော့မရရှိသေးပါဘူးဒါတွေဘလို့ချိန်ဆက်ဖို့ဆောင်ဖို့လိုအပ်တယ်လဲဆိုရင်တော့အားလုံးဒီတိုင်းပဲဒီနေ့ကလာမှဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သနာတွေကိုကျွန်တော်တွေးဆဆွေးနွေးပြီးတော့မှဖြေရှားနိုင်ဖို့လဲကျုပ်ပန်းနေတဲ့ကလာဖြစ်တယ်ဒါပြည်ထောင်စုညချမ်းညီလာခိုင်းမှာတစ်ဆင့်နိုင်ငံရဲ့တွေးဆဆွေးနွေးဖြေရှားနိုင်ကြကျွန်တော်ကျုပ်ပန်းနေတာဖြစ်တယ်အဲ့တော့ကြောင့်မလို့ဒီနိုင်ငံတွေးဆဆွေးနွေးပွဲမှာလည်းပဲပါဝင်သေးပါဝင်ထိုင်တဲ့အင်အားစုတွေအားလုံးပါဝင်ပြီးတော့မှကျွန်တော်တွေးဆဆွေးနွေးဖြေရှားလို့တယ်ဒီကရည်ကြီးတာတော့ဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သနာဒီက200ပေါ့ဒီဒီမိုကရေစီဖော်ဆောင်ရေးနဲ့ဒီမျိုးတန်တန်းတူညီနဲ့ကိုပါပြထခွေအာမခန့်မဲ့ဒီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပေါ့အဲ့လူနိုင်ငံရေးလုံငန်းစဉ်နေရာကိုတော့ဒီနေ့ကလာမှာတော့ဒီကဥတီပြောချုပ်ပန်းသားကိုလို့တဲ့ဒီချုပ်ပန်းတဲ့နေရာမှာတော့ကျွန်တော်အားလုံးရဲ့ညီညွတ်နဲ့စူးစီးနဲ့ပါဝင်ဆောင်ရွက်လုပ်ပါတယ
်လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းအဖြစ်တာဝန်ယူခဲ့ဘူးသူ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုသက်ထွန်းကတော့နှစ်30အတွင်းသင်ခန်းစာယူစရာတွေရှိတယ်လို့ပြောပါတယ်
ရည်စုံတင်ကန်းစားလို့ပြောမယ်ဆိုရင်တော့ညညွတ်မှုပဲညညွတ်မှုမရှိခဲ့တဲ့အတွက်ရှစ်လေးလုံးတုန်းကလည်းပြည်သူလူထုရဲ့မျောလင့်ချက်တွေအခေါက်ထဲမှာပေါ်နိုင်ခဲ့ဘူးအခုချိန်ဒီအောင်နှစ်30ဆက်ကြလာတာလည်းညညွတ်မှုမရှိလို့ပဲဒီပြည်သူလူထုနဲ့တိုင်းပြည်မှာတာဝန်ရှိတဲ့နိုင်ငံရေးအင်အားစုတွေစစ်တပ်အင်အားစုတွေတိုင်းသားတွေအားလုံးကညညွတ်မှုပြိုကွဲတဲ့အတွက်ကြောင့်လည်းတိုင်းပြည်ဒီကနေ့ချိန်ဒီဒီလိုမတီးမငြိမ်နဲ့နှိမ့်ကြတဲ့အဆင့်ကိုရောက်နေတာအဲ့တော့အခုချိန်ကြီးတည်းညီညွတ်ပြီလားဆိုတော့တိုင်းပြည်မှာတကယ်ညီညွတ်မှုမရှိဘူးအဲ့ဒီအတွက်တိုင်းပြည်ဟာညီညွတ်ဖို့ဆိုတဲ့ဟာက ငါဆွဲတွေတော့ဖြုတ်ဖို့လိုတယ်ကိုကျိုးအတတွေအကျိုးစီးပွားတွေဒါတွေကိုရှေ့တန်းမတင်ပဲလူလူနဲ့တိုင်းပြည်ရဲ့အကျိုးစီးပွားသာအဓိကဆိုတဲ့ရွေချက်မျိုးသဘောထားမျိုးထားနိုင်ခဲ့မယ်ဆိုရင်တော့တိုင်းပြည်ကတော်တော်လေးအဆင်ပြေချုံးမွေ့လာနိုင်ပါတယ
်ဒီမိုကရေစီရေလှုပ်ရှားမှုအဆုံးမသက်သေးပဲအားမရစရာအနေအထားတွေလည်းရှိနေသေးတယ်ဆိုတာကို AABP နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်းကကိုတိတ်နိုင်ကအခုလိုသုံးသပ်ပါတယ
်ဆိုတော့ပြောရရင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ပထမဆုံးတက်လာတဲ့အချိန်ကြွေးကြော်တမ်းပေါ့လေဆိုတော့အဲကကြတော့ဟိုပြောင်းလဲချိန်တာပြီပေါ့ပြောင်းလဲချိန်တာပြီဆိုတော့အခုဒီနှစ်နှစ်ခွဲကကာလမှာဒီနိုင်ငံရေးရပြောင်းလဲလာတဲ့အချိန်တွေမျိုးတွေအများကြီးပဲရှိပါတယ်သို့ပေမဲ့လည်းဟိုဘလောက်ထိပ်များအပေါင်းလက္ခဏာဆောင်ပြီးတော့ပြောင်းလဲလာကြလဲဆိုတာတော့တေချာပြန်စမ်းစစ်ဖို့လိုမှာဖြစ်ပါတယ်နောက်တစ်ခုကဒီကနေ့ပြည်သူတွေအတူပေါ့လေသို့ပေမဲ့လည်းဒီပြည်သူတွေရဲ့အသံကိုဘလောက်ထိပ်များနားထဲကိုရောက်တယ်တကယ်ပကတိဒီပြည်သူတွေရဲ့တကယ်ရှိနေတဲ့အချိန်တွေကိုဘလောက်ထိပ်လေ့လာစမ်းစစ်ပြီးတော့ဒီဖြည့်ဆည်းပေးနေတယ်ဆိုတဲ့ကိစ္စကလည်းမေကွန်းထုတ်เสียရဖြစ်ပါတယ်ပြောချင်တာကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖက်ဖက်ကနေပြီးတော့ဟိုစ조사အောက်ထုတ်မှုတွေလုပ်နေတယ်သို့ပေမဲ့ကျွန်တော်တို့အမြင်ကတော့လက်ရှိအစိုးရကြီးမှာတော့စိတ်ကွန်မှုတွေအကြီးကြီးကိုရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့လိုချင်နေတဲ့ပန်းတိုင်ကိုတော့ဟိုတော်တော်လေးကိုမှုံပြပြလေးတော့မှဟိုမမြင်ရသေးဘူးလို့မြင်ပါတယ
်ရှစ်လေးလုံး230ပြည့်အဖြစ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနေပြီးတော့ဒီမိုကရေစီရေး230ခရီးတိုင်းရင်းသားတွေရဲ့တန်းတူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုစတဲ့ခေါင်းစဉ်တွေကိုလည်းဆွေးနွေးကြပါတယ်။ဒါမဲ့ဩဂုတ်လ10ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်အပန်းဖြေရိပ်သာမှာအခမ်းအနားတွေကျင်းပမှာဖြစ်ပါတယ်။ဒီခမ်းအနားတွေမှာလက်ရှိနိုင်ငံတော်အကြီးအကဲတာဝန်ယူထားသူတွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းတွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ။
ဒါရှင်များရှင်ရှလေလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတစင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချိန်ကြီးတကွဲတပြားစီဖြစ်နေကြဆဲပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေခရီးတွေမလားဒီအင်အားစုတွေဘာကြောင့်အခုချိန်ကြီးမပေါင်းစည်းနိုင်သေးတာလဲဆိုတော့သောတာရှင်ရဲ့အမြင်ကိုတော့အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။
အင်္ဂါနေ့ Daily Line စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့စစ်တပ်ကိုအတည်ပြုမှုပုံမှန်နဲ့တရားစွဲဆိုခံထားရတဲ့ကချင်ကောင်းဆောင်၃ဦးအမှုနောက်ဆုံးရချင်းတွေကိုတင်ပြပေးကြပါမယ်။စစ်ပွဲတွေရပ်တန့်ရင်ငြင်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ကောင်းဆောင်၃ဦးကိုစစ်တပ်ကိုအကြီးညိုပြက်စီတယ်ဆိုတဲ့အတည်ပြုမှုပုံမှန်နဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာကိုခြေဖြတ်ပေးဖို့လျှောက်ထားချက်ကိုပြည်내တရားလွှတ်တော်ကလက်မခံဘဲပယ်ချခဲ့ပြီးမြကြီးနာတရားရုံးမှာထပ်တင်ပြတက်ဖက်ကတင်ပြလာတဲ့သက်သေတွေကိုဒီကနေ့စတင်စစ်ဆေးပါတယ်။ငင်းငယ်ရင်းနဲ့စစ်ဘေးတင်ပြသူတွေအရေးငင်းချမ်းစွာဆန္ဒဖော်ထုတ်ခဲ့သူတွေကိုအခုလိုတရားစွဲဆိုနေတဲ့အပေါ်အယက်သားအစိုးရရဲ့မြမငင်းချမ်းရေးဖော်ဆောင်နေမှုနဲ့တက်ဖက်ကသဘောထားကိုမေကွန်းထုတ်เสียဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကဝေဖန်ပြောဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်တင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ကချင်စီရေးပြိပခါတဲ့ပိတ်မိပြည်သူတွေကဲထုတ်ရင်းနဲ့တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းစီတာဘူးကနေတမျိုးလုံးလှည့်လည်ပြီးတော့ငိမ့်ညမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့ပါဝင်တဲ့လှုပ်ရှားမှုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစော်ချက်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြက်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်မြကြီးနာမျိုးနဲ့တရားရုံးမှာသူတို့ကိုတရားစွဲဆိုထားတဲ့အမှုမခိုင်လုံတဲ့အတွက်ပါလက်ပေးဖို့ပြည်내လွတ်တော်တရားရုံးအထိတက်ပြီးတော့တရားစွဲဆိုခံရသူတွေဘက်ကရှောက်ထားချက်ကိုတော့ပြည်내လွတ်တော်တရားသူကြီးဘက်ကလက်မခံဘဲပယ်ချခဲ့ပါတယ်ဒီကနေ့ဩဂုတ်လ6ရက်နေ့မှာတော့ကချင်ပြည်နယ်မြကြီးနာမျိုးကမြကြီးနာမျိုးနဲ့တရားရုံးမှာတရားစွဲဆိုသူမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကတင်သွင်းလာတဲ့တရားလိုပြတက်သေးတွေကိုစတင်စစ်ဆေးခဲ့တယ်လို့တရားစွဲဆိုခြင်းခံရသူတဦးဖြစ်တဲ့ကချင်လူငယ်အဖွဲ့ ဲ့စီကကိုလမ်းဆောင်ကတရခွေမှာစစ်ဆေးခဲ့တဲ့အခြေအနေအခုလိုပြောပြပါတယ
်။ဟုတ်ကဲ့ဒီနေ့ကတော့ဒီတရလူပြတက်ကဲလာသွားတာပေါ့နော်။ဒီတပ်ပတ်ကတော့ဒီပြဘူမူကြီးကတော့မရောက်လာဘူး။သူ့ရဲ့တပည့်အကျဲရမှာပေါ့။ဘူမူနဲ့သူ့ရဲ့တပည့်နှစ်ယောက်ကတော့လာတာပေါ့နော်။ဆိုတော့အမှကျွန်တော်တို့တရလူပြတက်တဲ့ကိုစစ်တဲ့အချိန်မှာကြံလန်စစ်နေတဲ့အချိန်မှာလည်းတက်တယ်ကတော့သူကတော့ဒီစံတပြပွဲနဲ့ပတ်သက်ပြီးမှခေါင်းကောင်းမှုအသေးစိတ်ကျွန်တော်တို့သိရှိနေမှရှိဘူး။သူကတော့အဲ့ဒီမနောကွင်းဒေနာကလက်ဖက်ရည်ဆိုင်တာပဲထင်နေတယ်။ Facebook ကနေပြင်လာတဲ့ဟာကိုတွေ့ရတယ်။သူကတော့အဲ့ဒါပဲပြောတာပေါ့နော်။ဆိုတော့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးမှအခုတရားစွဲဆိုထားတဲ့ဒုတိယဘူမူကြီးကနေပြေလုံလုံးပြီးမှဆွဲဆိုထားတဲ့အမှုနဲ့ဆက်ဆက်ပြီးမှခေါင်းကောင်းမှုပြည်လာဆိုရင်လည်းဒီခေါင်းကောင်းမှုမကြည့်ဘူးပေါ့နော်။ဆိုတော့အဲ့ဒါကျွန်တော်တို့ဖြေသွားတယ်။ပြီးနောက်တစ်ခုကတော့တပ်ပတ်ကနေတရားစွဲဆိုထားတဲ့ကိုလုံးကျောင်းတွေစုဆောင်ချက်တွေတော်နံဘူးတွေကိုခေါင်းကောင်းမှုပြည်လာဆိုရင်လည်းအဲ့ဒါလည်းမကြည့်ဘူးပေါ့နော်။ဆိုတော့ဘယ်လိုမျိုးပြောဆိုပြီးမှဘယ်လိုမျိုးကျွန်တော်တို့ဒီစံတာထုတ်ပေါ်မှုတွေလုပ်တယ်လဲဆိုတာလည်းဒီခေါင်းကောင်းမှုမကြည့်ဘူးလို့ပြောတယ်။ဒါမှလည်းအင်းပြည်တို့လုံမြောက်ဖို့အတွက်ကြိုးတာကတော့ကြားလာဆိုရင်အဲ့ဒါကတော့ကြားတယ်လို့ပြောတာပေါ့နော်
။ငြိမ်းချမ်းရေးဖော်ဆောင်ပေးဆိုတဲ့အယက်သားအစိုးရလက်ထက်နိုင်ငံသားတိုင်းလွတ်လပ်စွာစံတာထုတ်ဖော်ခွင့်ရှိသည်နဲ့အညီမိမိတို့ရဲ့စံတာသဘောထားကိုငြိမ်းချမ်းစွာဖော်ထုတ်တင်ပြခဲ့ကြတဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုလိုတရားစွဲဆိုနေတာတွေကိုတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့နိုင်ငံတော်တမရဦးဝင်းမြင့်တို့အနေနဲ့အလေးနက်ထားစဉ်းစားဆောင်ရွက်ပေးသင့်တယ်လို့တရားစွဲဆိုခံရသူနောက်တဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးအသေးရဲ့ဥက္ကဋ္ဌဦးဇော်ချက်ကလည်းအခုလိုပြောပါတယ
်။ကျွန်တော်အနေနဲ့ပြောချင်တာကဘလောက်အချင်းနဲ့ဖြစ်တယ်ဆိုတော့သူတို့ပူသိပါလိမ့်မယ်။သိမိနေတဲ့ပြည်သူတွေတည်ထုတ်နေဖို့ကျွန်တော်တို့ကြိုးစားခြင်းနဲ့ဒီလိုမျိုးအမှန်တရားကိုကျွန်တော်တို့ထုတ်ဖို့ပြောဆိုတဲ့အချိန်မှာဒီလိုမျိုးတတ်မတော်အနေနဲ့ကျွန်တော်တို့တုံးအိုးကိုတရားစွဲဆိုတဲ့ဆိုတဲ့အပေါ်မှာတော့ဒါလုံးဝကိုမတရားဘူးဒီနိုင်ငံတော်တမန်တော်ရဲ့ဟိုကပြောချင်တာကတော့ချန်ပီယံစက်တွန်းလူတာကတော့ဒီလိုမျိုးအောက်ချင်မှာအခုကျွန်တော်တို့ကချင်ပြည်နယ်ဒီမကပဲနာမည်ပြည်အနှံ့မှာဒီလိုမျိုးငင်းချမ်းစွာသူ့ဝေးမှာချန်တဲ့ဖုတ်ပေါ်တဲ့ချိန်မှာဒါမျိုးဟိုအရေးယူတယ်မတရားတရားစွဲခံရတဲ့အပေါ်မှာတော့ဒီတမန်တော်ရောနိုင်ငံတော်တရားခံပုဂ္ဂိုလ်တော်ဆန်းစစ်ပြအနေနဲ့ရောဒီဘက်ကျွန်တော်တို့အောက်ချင်မှာဖြစ်တဲ့ဥစ္စာကိုလည်းကုသမင်းမတည်တည်ချာချာကြားရတဲ့မှာမင်းသားသားနဲ့တက်မှတ်ပြီးမှဆောင်ရွက်ပြီးတော့ပူအချင်းပြေလိမ့်မယ်သူ့ဝေးမှာစင့်တော်မျိုးကျွန်တော်အဲ့လိုမျိုးစက်ပြင်းချင်ပါလေ
ငြိမ်းချမ်းစွာလှုပ်ရှားသူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချဖို့ကြိုးပမ်းနေမှုဟာတရားစွဲဆိုခံရသူတွေဘက်ကသူတို့အပေါ်မှာတရားမျှတမှုမရှိဘူးလို့ခံစားရတဲ့အကြောင်းကိုလမ်းဆောင်ကပြောပါတယ
်ကျွန်တော်တို့အခုဆွတ်ဆွတ်ခံရသူတွေခံစားနေရတာဒါမတရားမှုမတရားစွာကျွန်တော်တို့ကိုတရားစွဲဆိုထားတယ်လို့ပဲကျွန်တော်တို့အဲ့လိုမျိုးယုံကြည်ပါတယ်ပြီးရင်တကယ်လည်းအဲ့လိုမျိုးဖြစ်ဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်တို့အပေါ်မှာခိုင်လုံကြည့်ကြမှုမရှိဘူးပြီးနောက်တစ်ခုကတော့ကျွန်တော်တို့ကိုဆွတ်ဆွတ်ထားရလဲမမှန်ကန်ဖြစ်နေတယ်ဆိုတော့ကျွန်တော်ပြောဆိုမှုမဟုတ်တဲ့အရာတွေကိုကျွန်တော်တို့ပြောဆိုတယ်လို့ပြောတယ်ကျွန်တော်ကနေဒီကချင်ပြည်နယ်တရားလွတ်တော်ကိုလည်းဒါအမှုအခြေဖြစ်လာကျွန်တော်တင်တယ်ဒါကိုပြေချခံရတယ်အကယ်၍ခိုင်ခုံတိကျမှုမရှိဘူးဆိုရင်တက်တဲ့၆ထားပေါ့နော်ဒီဗိုင်းရပ်စ်အတန်းအလုံးကအစားထောက်ထားပြီးဆိုမှုမရှိဘူးဆိုရင်တရားတကြီးတွေကနေအမြန်ဆုံးကျွန်တော်တို့ကဒီအပေါ်မှာမံကန်တဲ့အဆုံးဖြတ်ချက်ကိုဆုံးဖြတ်ပေးဖို့အတွက်ကျွန်တော်တို့ကဖြစ်စေချင်တယ်တောင်းလဲတောင်းဆိုချင်တာပေါ့နော
်အခုလောလောဆယ်တရားစွဲဆိုခံရသူ၃ဦးကိုတော့မြစ်ကြီးနားမြို့တရားရုံးကအာမခံပေးထားပါတယ်သူတို့ကိုဆွဆွဲထားတဲ့အတရေဖြတ်မှုပုံမှန်900ကတော့ထို့သူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်နှစ်ရက်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှာဖြစ်ပါတယ်မြန်မာနိုင်ငံတဝက်မှာငြိမ်းချမ်းရေးလှုပ်ရှားမှုတွေကြောင့်ဆန္ဒပြသူတွေကိုဒီနှစ်2018ခုနှစ်အတွင်းမှာကိုအာဏာပိုင်တွေဘက်ကပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုထားတာကအမှု15မှုလောက်ရှိနေပြီးတော့တက်ကြွလှုပ်ရှားသူပေါင်း48ဦးအထိတရားစွဲဆိုခံထားရတယ်လို့လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဗင်နီဇွဲလားမြို့တော်မှာစနေနေ့ကသမ္မတနီကိုလတ်စ်မာဒူရိုမိန့်ခွန်းပြောကြားနေတော့မှာဒရုန်းအဝေးထိန်းရင်နဲ့တိုက်ခိုက်ခဲ့တဲ့ကိစ္စမှာအမေရိကန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကအငြင်းဆိုပါရယ်တက်တဲ့အထောက်ထားခိုင်ခိုင်လုံလုံရှိဖို့နဲ့ဒါမှမဟုတ်ရင်ဗင်နီဇွဲလားအစိုးရရဲ့အဂတိလိုက်စားမှုနဲ့ဖိနှိပ်မှုတွေအပေါ်သာအာရုံထားကြဖို့ဂျွန်ဘောတန်က Fox ရုပ်မြင်သံကြားကိုတနင်္ဂနွေနေ့ကပြောခဲ့ပါရယ်မာဒူရိုကတော့သူ့ကိုလုတ်ကြံတက်ဖြတ်ဖို့ကြိုးစားသူတွေကိုအမြင့်ဆုံးပြစ်ဒဏ်ပေးမယ်လို့ပြောဆိုထားတာပါ VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးပါမယ်ရှင
်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုဟာတပ်ဖွဲ့ဝင်တွေကိုမိန်ကွန်းပြောကြားနေစဉ်ဖောက်ခွဲရေးပစ္စည်းတွေတက်ဆင်ထားတဲ့ drone နဲ့တိုက်ခိုက်ဖို့ကြိုးစားတာဖြစ်တယ်လို့ဗင်နီဇွဲလားအရာရှိတွေကပြောပါတယ်ကာကွယ်ရေးဝန်ကြီးဗလာဒီမီယာပက်ဒရီနိုက
မနေ့အဖြစ်ပြက်ဟာတကယ်ကိုအဆုံးရောက်ပြီးသမ္မတနီကိုလတ်စ်မာဒူရိုအပေါ်လှုပ်ကြံတာပါ
အခုလိုတိုက်ခိုက်မှုနဲ့ပတ်သက်လို့ဗင်နီဇွဲလားနိုင်ငံကလက်ရာဇွန်အဖွဲ့တွေအပေါ်မာဒူရိုကအပြစ်ဖို့ပါတယ်ကိုလံဘီယာသမ္မတဟွမ်မန်နျူအယ်ဆန်တိုစ်နဲ့ဖလော်ရီဒါကနေငွေကြေးထောက်ပံ့ပေးတာလို့လည်းသူကဆွဆွဲပါတယ် ကိုလံဘီယာနိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီဆွဆဲချက်တွေဟာအဓိပ္ပာယ်မရှိဘူးလို့ပြောဆိုသလိုအမေရိကန်ဘက်ကလည်းအထောက်အထားခိုင်ခိုင်လုံလုံပြဖို့တောင်းဆိုပါတယ်အမေရိကန်မျိုးသားလူမျိုးရေးအကြံပေး John Bolton က
If the government of Venezuela has
အမေရိကန်ဥပဒေအရပြစ်မှုကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးပြနိုင်မယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကြံ့ကြွမှာပါဒါပေမဲ့လည်းတစ်ချိန်တည်းမှာပဲ Venezuela ကမဒူရိုအာဏာရှင်အစိုးရရဲ့အာဂရီလိုက်စားမှုနဲ့ဖိနှိပ်မှုကိုလည်းတကယ်ကိုစောင့်ကြည့်နေရလိမ့်မယ်လို့ထင်ပါတယ်
ဗီနီဇွဲလာသမ္မတဟူဂိုချားဗက်စ်ကွယ်လွန်ပြီးတဲ့နောက်မာဒူရိုဟာ2013ခုနှစ်ကစတင်ပြီးအာဏာရယူခဲ့တာပါ။အဲဒီနောက်ဒီနှစ်မေလကအစောတရင်ကျင်းပတဲ့ရွေးကောက်ပွဲမှာသူကပြန်ရွေးခံခဲ့ရပါတယ်။ဒါပေမဲ့လည်းအဲဒီရွေးကောက်ပွဲမှာအတိုက်ခံတဲ့အနေနဲ့ပြင်ဆင်ဖို့လုံလုံလောက်လောက်အချိန်မရခဲ့ဘူးလို့အကဲကဲတွေကဝေဖန်ကြပါတယ်။မာဒူရိုလက်ထက်မှာဗီနီဇွဲလာရဲ့စီးပွားရေးကလည်းယိုယွင်းလာနေပြီးအစိုးရအဖွဲ့ဟာအဂတိလိုက်စားတယ်ဆိုပြီးတော့လည်းဆွဆွဲကြတာကြောင့်ဝေဖန်သူတွေကိုမာဒူရိုကထောင်သွင်းအကျဉ်းချတယ်လို့တချို့လည်းပြည်ပကိုထွက်ပြေးတင်းရှောင်ကြရပါတယ်။အခုလိုတိုက်ခိုက်မခံရခင်နှစ်ရက်အကြာတုန်းကတော့ပြည်ပကိုထွက်ပြေးတင်းရှောင်ခဲ့ရတဲ့ဗီနီဇွဲလာရှိနေချုပ်ဟောင်းလူဝီဆာအူတီဂါဟာမာဒူရိုအာဏာရှင်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့ကိုလံဘီယာမှာရှင်းလင်းတင်ပြခဲ့ပါတယ
်။နီကိုလတ်မာဒူရိုဖွဲကူဆာဒိုလော
။နီကိုလတ်မာဒူရိုဟာအာဂရီလိုက်စားတဲ့နိုင်ငံတော်အကျိုးမြတ်တွေကိုကိုပိုင်သိမ်းယူတယ်ဆိုပြီးဗင်နီဇွဲလားပြည်သူ့ဆက်ဆံရေးဝန်ကြီးဌာနကဆွဆွဲထားတာကြောင့်အမှုကိုတရားရုံးမှာဒီကနေ့စတင်ကြားနာခဲ့ပါတယ
်။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဘိုလ်တန်ကလည်းမာဒူရိုကိုစန့်ကျင်သူများပြားရှိတာကြောင့်ဘသူကအခုလိုတိုက်ခိုက်တယ်ဆိုတာမျိုးပြောဖို့ခက်ကြောင်းနဲ့သူတို့ဘာသာတိုက်ခိုက်ခံရတယ်ဆိုတာမျိုးလုံနိုင်ကြောင်းလည်းထောက်ပြခဲ့ပါတယ်ခင်ဗျာ
။ကိုအောင်ပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA Nation TV Season ကိုကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်း Season တွေမှာတော့စီးပွားရေးကဏ္ဍ၊ Blogger တွေပြောသမျှအစီအစဉ်၊တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုတော့ကျန်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံလမ်ဘုတ်ကျွန်းမှာအနည်းဆုံးလူပေါင်း68ယောက်ထက်မနည်းသေဆုံးခဲ့ရပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အင်အားဖြင့်ငလင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တည့်ရက်ဒီကနေ့မှာတော့အပန်းဖြေကျွန်းမှာရှိတဲ့နိုင်ငံခြားခီးသွွား1000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းမှုစတင်လှုပ်ဆောင်နေပါတယ်။အမေရိကန်ဘူမိပြည်တော်လေးလိုက်ဌာနရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ချက်အရပြင်အား 6.9 ရှိတဲ့ငလင်ကလွန်ဘုတ်ကျွန်းမြောက်ပိုင်းမြောက် 10.5 ကီလိုမီတာအနည်းမိနစ်တနည်းငနေနေကလှုပ်ခတ်ခဲ့တာဖြစ်ပါတယ်။အီရန်ပေါ်ပိတ်ဆို့တန်းခတ်မှုတွေပြန်လည်ချမှတ်ဖို့အမေရိကန်ကပြင်ဆင်နေပြီဖြစ်သလိုအီရန်အစိုးရအနေနဲ့ပုံမှန်တိုင်းပြည်တစ်ခုလိုပြုမူနေထိုင်တာမျိုးစတင်လှုပ်ဆောင်သင့်ပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အီရန်ပြည်သူတွေကိုယ်တိုင်ကသူတို့ရဲ့အစိုးရကိုမနှစ်သက်တဲ့အခြေအနေဖြစ်နေပြီးအီရန်အစိုးရခေါင်းဆောင်ပိုင်းနဲ့ပတ်သက်လို့လူမှုအသံတွေခိုင်မာအကောင့်လာတာကိုလိုလားတယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ကလည်းရှင်းရှင်းလင်းလင်းပြောဆိုထားတဲ့အကြောင်းဝန်ကြီးပွန်ပီယိုကမနှစ်တနည်းငနေနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်တစ်ခုအပေါ်ပြောင်းရွှေ့မဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်လည်သုံးသပ်ဖို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။ဒီရော်ဒီမြက်တွေဖုံးနေတဲ့ဘာဆန်ချာကျွန်းလေးကဘင်္ဂလားဒေ့ရှ်နိုင်ငံမက်နာမြစ်ရဲ့နှုံးမြင့်မှုကျွန်းလေးဖြစ်ပြီးဒီကျွန်းလေးပေါ်လာတာကနှစ်ပေါင်း20တောင်မရှိသေးဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့တနင်္လာနေ့တို့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်ရှင
်။တနင်္လာနေ့ညနေခင်းအတွက်သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကအကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို9.1925တို့ကနေထုတ်လွှင့်ပေးခဲ့တာပါ။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါစီရှင်။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is